ထိုင်းနိုင်ငံတောင်ပိုင်းဖူခတ်မြို့မှာမြန်မာအလုသမား14ဦးသေဆုံးလာတဲ့ကားနဲ့ပစ်ကတ်ကားတစ်စီးတိုက်မိရာကြောင်းယင်တိမ်းမောက်ခဲ့ပြီးမြန်မာအလုသမားတွေအားလုံးဒဏ်ရာတွေရရှိခဲ့ပါတယ်။တချို့ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်လို့ဆိုပါတယ်။ဒီကြောင့် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဒီဇင်ဘာလ14ရက်နေ့မနက်4နာရီခွဲလောက်မှာထိုင်းနိုင်ငံတောင်ပိုင်းဖူခတ်မြို့ကဈေးကိုသွားကြမဲ့မြန်မာအလုသမား14ဦးတင်ဆောင်လာတဲ့ကားနဲ့အဖြူရောင်ပစ်ကတ်ကားတို့တိုက်မိပြီးမြန်မာအလုသမားတွေထိခိုက်ဒဏ်ရာတွေရရှိခဲ့ကြောင်းဖူခတ်မြို့ကစေယုံ3ခုမှခွဲပြီးတော့ကုသမှုခံယူနေရတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပါတယ်
။ဒီခုဒီဒီဇင်ဘာ17ရက်နေ့ကဖြစ်စဉ်ပေါ့နော်။ဒီကြောင့်ထိုင်းတောင်ပိုင်းဖူခတ်မှာကျွန်တော်တို့ဖူခတ်မြို့မှာရင်တိုက်မှုတစ်ခုဖြစ်သွားတာပါ။အဲဈေးကိုသွားမယ်မြန်မာလူကမား14ဦးဟိုတင်လာတဲ့ကားကိုအဲကျွန်တော်တို့အခြားကားတစ်စီးကဒီလမ်းလေမှာဝင်တိုက်မိပြီးတော့ဒီမြန်မာလူမားတွေတင်လာတဲ့ကားကကျွန်တော်တို့တစ်ပင်ကိုထက်တိုက်မိသွားတာပေါ့နော်အဲ့ဒီကနေပြီးတော့ဒီကျွန်တော်တို့ focus ဈေးကြီးမှာလှုပ်လှုပ်ကိုင်းနေကြားတဲ့ဒီမြန်မာလူမားတွေဒီ14ဦးနဲ့ကပြင်ပေါင်းသူပါကျွန်တော်တို့ဒဏ်ရာအသီးသီးရတယ်ပေါ့နော်အဲ့ထဲမှာဒဏ်ရာပြင်းထန်တဲ့လူတွေပါတယ်အဲ့ကျွန်တော်တို့ဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းမှာဒီကျွန်တော်တို့လူမှုကေဆယ်ရေးအဖွဲ့တွေကနေပြီးတော့အဲဒီ focus rider အဖွဲ့တွေကနေပြီးတော့ကျွန်တော်တို့ဒီဈေးုံ3ယုံခွဲပြီးတော့ပေါ့နော် focus မှာရှိတဲ့ပြောင်းတော့ရောခွဲပြီးတော့အရေးပေါ်ကုသမှုကြီးဆောင်ရွက်ပေးနေလို့သိရပါတယ်။ပုဂ္ဂိုလ်ရင်တိုင်းမှုဖြစ်စဉ်မှာပါဝင်တဲ့ဒီမြန်မာလူသားတွေကတော့ခုချိန်ထိဒီဈေးုံတွေကမဆင်းရသေးဘူးလို့နောက်ဆက်တွဲနေသိရပါတယ်။ဒဏ်ရာတွေလည်းပြင်းထန်တဲ့လူတွေပါတယ်ဆိုတော့ဆက်လက်စီကုသမှုတွေခံယူနေတယ်လို့သိရပါတယ်။ဟုတ်ကဲ့
။အလုသမားတွေဟာဖူးကက်ဈေးကြီးမှာအလုလုကန်နေကြသူတွေဖြစ်ပြီးသူတို့နေထိုင်ရအလုသမားအဆောင်ကနေဈေးထွက်ဖို့အတွက်ဈေးကိုတည်ဆောင်မောင်းနေလာတဲ့အချိန်မှာတိတ်မောက်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာတော့ရင်တိုက်မှုဖြစ်တဲ့အခါတိုင်းဥပဒေပါအခွင့်အရေးအတိုင်းရရှိခံစားရသူတွေရှိတယ်လို့တချို့လည်းအထောက်အထားမပြည့်စုံတာတွေကြောင့်နေနာခြင်းမရသူတွေလည်းရှိကြတယ်လို့ဆိုပါတယ
်။အဲအဲ့လိုကျွန်တော်တို့ဒီရင်တိုက်မှုတွေဖြစ်တဲ့အခါမှာကျွန်တော်မြန်မာလူမျိုးတွေအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေပါအတိုင်းဒီရင်တိုက်မှုအမှတ်ကဏ္ဍနေပြီးတော့ကျွန်တော်တို့ခံစားခွင့်တွေရရှိတဲ့သူတွေလည်းရှိတယ်လို့မရရှိတဲ့လူတွေလည်းအများကြီးရှိတယ်။အဲ့ဒီအနေအထားမှာကျွန်တော်တို့ထိုင်းဥပဒေပါတိုင်းကျွန်တော်တို့အဲနီလမမန်နဲ့ဒီကိုဘက်ကအမှန်နေတဲ့ရင်တိုက်မှုမျိုးတွေမှာဆိုရင်တော့ကျွန်တော်ထိုင်းဥပဒေပါတိုင်းကျွန်တော်တို့ခံစားခွင့်တွေရှိပါတယ်။အဓိကတော့မြန်မာလူသားတွေအနေနဲ့အဲကျွန်တော်တို့ဒီခီးသွားလာတဲ့ခါမှာရောအလုပ်သွားလုပ်ကြံအချိန်တွေမှာရောကျွန်တော်တို့အားလုံးဒီရဲ့အနေအူဒီလမ်းပေါ်မှာတွားနေစဉ်ဆောင်မှာသိထားကြဖို့ကျွန်တော်ကတော့ပြောချင်ပါတယ်ဟုတ်ကဲ့
ဒီကလေးရက်ကပဲထိုင်းမြန်မာနယ်စပ်ကနေလူမာကိုသမားတွေတည်လာတဲ့မြန်မာ20ကျော်လိုက်ပါလာတဲ့ကားတစ်စီးဟာဒီဇင်ဘာလ6ရက်နေ့မနေ့စောစောအချိန်မှာဗန်ကောက်မြို့အနီးအယုဒ္ဓယာပြည်နယ်အရောက်ကားတိမ်မှောက်ခဲ့တာကြောင့်ကားပေါ်မှာပါလာသူတွေက10ဦးကျော်ထိခိုက်ဒဏ်ရာရခဲ့ပြီးမနေ့စောစောစွန့်ထလောင်းတဲ့ထိုင်းသက်ကြီးရွယ်ဦး2ဦးကိုပါကားကဝင်တိုက်ခဲ့တာကြောင့်ဒဏ်ရာတွေရရှိခဲ့ပါတယ်ရှင်